မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂုတ်လ12ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့ဟောင်ကောင်ကဒီကနေ့ဆန္ဒပြပွဲတွေအတွင်းဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။မြန်မာစစ်တပ်ပိုင် Mytel Mobile Company နဲ့ထိတွေ့ဆက်ဆံမှုတွေရပ်ဆန်းလိုက်ကြောင်း Belgian Company ကပြောပါတယ်။မြန်မာနိုင်ငံတော်ရဲ့ကြီးရေရှာမှုတွေကြောင့်လူ50ကျော်သေဆုံးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြမွန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ်ထိတ်တရောက်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံတော်ဝန်မိုးများရေကြီးမှုတွေဖြစ်နေပြီးတော့ရေဘေးဒဏ်တင်နေတဲ့မွန်ပြည်နယ်ပေါင်မြို့နယ်တွေကတဲဖြူကုန်းရွာဒီတောင်ပြိုကျမှုမှာတော့အခုချိန်ထိသေဆုံးသူအရေအတွက်ကအယောက်60ရှိသွားပြီလို့မိသက်ဦးစီးကပြောပါတယ်ဒီသတင်းနဲ့အတူနိုင်ငံတော်ဝန်နောက်ပိုင်းတွေမှာလည်းမိုးဒီမုတ်တုံတွေကပိုပြီးအားကောင်းလာမယ်ဆိုပြီးမိုးလေဝသကသတိပေးချက်တွေကိုစူးစီးတင်ပြထားတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရခိုင်ပြည်နယ်ဘူးသီးတောင်မှာတော့ရက်ွက်အုပ်ချုပ်ရေးမှုအပါအဝင်3ဦးကိုအေးအေးတိုင်းရင်းသားလက်နက်ไก่ภွေเนี่ยสั่นเหนื่อยเลยสุบีแฟนซีทิ้งทิ้งနေပါတယ
်နောက်ဆုံးအချိန်တွေကမနေ့ကဖန်တော်တဲ့လူတချို့ပြန်လဲလာပါတယ်ကိုလုံးတော့ကျွန်တော်ပို့တဲ့ဈေးလေးမှာတော့ဈေးသုံးယောက်လို့ပါတယ်
ဒီတက်မတော်ဘက်ကပြောဆိုလိုက်တာနဲ့ပတ်သက်ပြီးတော့ဒီပြည်နယ်လွှတ်တော်ကိုယ်စားလှယ်ပြောဆိုသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုရေဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ဟောင်ကောင်ကဆန္ဒပြသူတွေကိုအဓိကယုံနေနေရေးတပ်ဖွဲ့တွေကမျက်ရည်ပုံတွေရာဘာချီစံနေနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်ဒေါသထွက်နေကြတဲ့ဆန္ဒပြသူတွေဟာတနင်္လာနေ့အစောပိုင်းကရဲတွေရဲ့အမိန်ကိုအာခံပြီးလက်နေပိတ်ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ကျွန်းပေါ်ကရပ်ကွက်အတော်များများမှာထိခိုက်ဒဏ်ရာသူဒါဇင်နဲ့ချီရှိခဲ့ပြီးမြို့တစ်ခုလုံးကလည်းမိကုန်းငွေတွေနဲ့ပြည့်နေသလိုညဘက်ကိုရောက်လာတဲ့အချိန်ထိလူညုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်တံတွေကိုကြားနေကြရပါတယ်။ကျမရေးဆောင်ရှောင်မှုပေးနေတဲ့စေတနာဝန်ထမ်းတဦးဟာလည်းမျက်လုံးကိုကြည်စံထိမှန်သွားခဲ့ပါတယ်။တရင်တော့တေလည်းသူတို့ရဲ့ခေါင်းနဲ့ခန္ဓာကိုယ်တွေကိုရိုက်နဲ့ခံခဲ့ကြရကြောင်းပြောပါတယ်။ခုတစ်ချိန်မှာလည်းလွန်ခဲ့တဲ့တရင်ပတ်အနေငယ်ကမြို့ရဲ့မြောက်ပိုင်းဒေသမှာတီရှပ်အင်ဂျီအဖြူတွေဝတ်ဆင်ထားတဲ့သူတွေကဆန္ဒပြသူတွေကိုဒုတ်တင်နဲ့လိုက်ရိုက်ခဲ့တဲ့ဤသူလူအုပ်တစ်ခုကဆန္ဒပြသူတွေနဲ့ထိတဲ့ရင်ဆိုင်မှုတွေဖြစ်ခဲ့တယ်လို့ဆိုပါတယ်တင်းနစ်လာနေဆန္ဒပြပွဲအတွင်းလူပေါင်း54ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောဆိုပြီးအဲ့ဒီထက်က2ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိနေပြီးတော့28ဦးကတော့စိုးရင်စရာမရှိဘူးလို့စေယုံတာဝန်ရှိသူတွေကပြောပါတယ်ဒီကနေ့တင်းနစ်လာနေမှာဖြစ်သွားတဲ့ဆန္ဒပြပွဲတွေဟာအကြမ်းဖက်လို့ရဖြစ်ကြောင်းတရုတ်အစိုးရကခေါ်ဆိုလိုက်ပါတယ်
American ပြည်ထောင်စုမစ္စစ်ဆပီပြည်နယ်တွေကအစာသားဆက်ရုံတွေမှာအထောက်ထားမရှိတဲ့တရားမဝင်နေထိုင်သူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့တာနဲ့ပတ်သက်လို့အမိမြေလုံခြုံရေးဌာနယာယီအကြီးအကဲကကာကွယ်ပြောဆိုလိုက်ပါတယ်။ဆက်ရုံ၅ခုမှာဝင်ရောက်ရှာဖွေဖမ်းဆီးခဲ့သူ680တဲက200လောက်ဟာရာဇဝတ်ပြစ်မှုကျူးလွန်ထားတဲ့မှတ်တမ်းဝင်သူတွေဖြစ်တဲ့အတွက်မူလနိုင်ငံတွေကိုပြန်ပို့မယ်လို့ယာယီဝန်ကြီး Kevin McLennan က NBC သတင်းရုပ်သံရဲ့ Meet the Press အစီအစဉ်မှာပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့တုန်းကမိဘတွေဖမ်းဆီးခံရလို့ဝမ်းနဲ့ငိုကြွေးနေတဲ့ကလေးတွေရဲ့ပုံတွေကိုရုပ်သံသတင်းတွေမှာဖော်ပြခဲ့ကြတာပါ။ဝင်းကြီးမက်ကလနန်ကတော့ကလေးတွေကိုထိမ့်သိမ်းစောင့်ရှောက်ရေးကိစ္စတွေကိုပါထက်တွက်ပြီးဖမ်းဆီးစီးနှင်းမှုတွေကိုတတိထားဆောင်ရွက်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။ကလေးတွေကြောင့်ပဲဖမ်းဆီးပြီးတနားရီတွင်းမှာ32ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့290ကိုလည်းတရက်အတွင်းမှာပဲပြန်လွှတ်ပေးခဲ့တယ်လို့လည်းဆိုပါတယ်။Texas ပြည်နယ် El Paso မြို့မှာတနက်သမားရဲ့ပြစ်ခတ်မှုကြောင့်တောင်အမေရိကတိုက်နယ်ပွား22ယောက်သေဆုံးခဲ့ပြီးရပိုင်းကြမှာအခုလိုတရားမဝင်နေထိုင်သူတွေကိုရှာဖွေဖမ်းဆီးခဲ့တာနဲ့ပတ်သက်လို့တော့အချိန်အားဖြင့်မတင်တော်ဘူးဆိုတာကိုအမိမြေလုံခြုံရေးယာယီဝန်ကြီးကအတိအမှတ်ပြုပြောပါရယ်အထောက်အထားမရှိနေထိုင်သူတွေကိုအလုပ်လုပ်ခွင့်ပေးထားတဲ့လုပ်ငန်းတွေကိုအရင်အရေးယူရမယ်ဆိုတဲ့မူရှိပေမဲ့အလုပ်ရှင်တွေကိုအရေးမယူဘဲတရားမဝင်အလုပ်သမားတွေကိုဖမ်းဆီးအရေးယူတာနဲ့ပတ်သက်လို့တော့ဝန်ကြီးကနောက်ဆက်ပြီးတော့ဒီအလုပ်ရှင်တွေကိုအရေးယူသွားမယ်လို့သာပြောကြားခဲ့ပါရယ်
Belgium အခြေစိုက်ဂျိုဒုဆက်သွယ်ရေးကုမ္ပဏီတစ်ခုဖြစ်တဲ့ Newtek ကမြန်မာစစ်တပ်ပိုင် Mytel ကုမ္ပဏီနဲ့ပေါင်းစပ်လုပ်ကိုင်မှုတွေကိုရပ်ဆိုင်းလိုက်ကြောင်းကြေညာလိုက်ပါတယ်။ဒါဟာတိကျလွတ်လပ်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ UNFFM ကမြန်မာစစ်တပ်နဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမလုပ်ကြဖို့တောင်းဆိုပြီးမြန်မာစစ်တပ်နဲ့ဆက်ဆံရေးဖြတ်လိုက်တဲ့ပထမဆုံးပြပကုမ္ပဏီဖြစ်ပါတယ်။ကုလသမဂ္ဂရဲ့အကြံပြုချက်တွေကိုလိုက်နာတဲ့အနေနဲ့မြန်မာစစ်တပ်ကရှယ်ယာပိုင်ဆိုင်ထားတဲ့Mytel Mobile Company နဲ့ဆက်ဆံမှုတွေဖြတ်တောက်တော့မယ်လို့ဩဂုတ်လ6ရက်နေ့ရက်စွဲနဲ့ Newtek Company ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ ရိုဟင်ဂျာတွေအပေါ်ကျွလွန်နေတယ်ဆိုတဲ့ချိုးဖောက်မှုတွေကိုတိထားရတဲ့သူတို့ကုမ္ပဏီရဲ့နည်းပညာတွေကိုရောင်းချမှာမဟုတ်ကြောင်းလဲ New Tech ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။2018ခုနှစ်ဇွန်လ9ရက်နေ့မှာတရားဝင်ဖွင့်လှစ်ပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့မိုဘိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုစတင်လှုပ်ဆောင်တဲ့ MindTech ကုမ္ပဏီမှာ BNN စစ်တပ်ပိုင်း Viettel ကုမ္ပဏီကအစုရှယ်ယာ 49% ရာခိုင်နှုန်းမြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးကော်ပိုရေးရှင်း MEC လက်အောက်ခံ Starhyte အများပိုင်းကုမ္ပဏီက 28% ရာခိုင်နှုန်းနဲ့ကုမ္ပဏီပေါင်း11ခုနဲ့ဖွဲ့စည်းထားတဲ့မြန်မာ National Telecom Holding Company Limited က 17% ရာခိုင်နှုန်းအသီးသီးပိုင်ဆိုင်ထားကြတာပါ2018ခုနှစ်ဇွန်လ9ရက်နေ့ကလုပ်တဲ့ MyTech ကုမ္ပဏီဖွံ့ဖွဲ့အခမ်းအနားကိုတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်အပါအဝင်တမတော်ထိပ်တန်းခေါင်းဆောင်50လောက်တက်ရောက်ခဲ့ကြပါတယ်
။မွန်ပြည်နယ်ပေါင်မြို့နယ်မှာမိုးရေကြောင့်တောင်ပြိုကျမှုအတွင်းမှာသေဆုံးသူ53ယောက်ထက်မနည်းရှိနေပြီးကြောက်ဆုံးသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။မွန်ပြည်နယ်အတွင်းကမြို့ရွာတော်တော်များများမှာရေကြီးတဲ့ဒဏ်ခံနေကြရတာဖြစ်ပြီးတော့ထောင်ထဲချီတဲ့ဒုက္ခသည်တွေဟာအရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာခိုလှုံနေကြရပါတယ်။ပြီးခဲ့တဲ့သတင်းဘက်ကတမျိုးလုံးရေမြုပ်ခဲ့တဲ့ရေမြုပ်မှာတော့ဒီကနေ့ရေနည်းနည်းပြန်ကျသွားပေမဲ့ကယ်ဆယ်ရေးတွေကိုဆက်လုပ်နေကြပါတယ်။ရေဘေးဒဏ်အကြီးကျယ်ခံရတဲ့တနင်္သာရီတိုင်းဘက်မှာလည်းမိုးများပြီးတော့ရေလွှမ်းမှုဒဏ်ကြောင့်တံတားတချို့ကျိုးပြတ်ခဲ့တယ်လို့ကားလမ်းမတချို့လည်းရေမြုပ်သွားတဲ့အတွက်ဆက်သွယ်ရေးတွေပြတ်တောက်နေပါတယ်။ဒါကြောင့်ကုညီကယ်ဆယ်ရေးတွေအရေးပေါ်အကူအညီပို့ပေးဖို့အခက်တွေ့နေကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းနဲ့အေရဝတီတိုင်းဘက်မှာမိုးသီးထန်စွာရွာပြီးရေကြီးရေချမ်းဖြစ်နေတာကြောင့်ဒေသခံအများအပြားဒုက္ခရောက်နေကြတာပါ။လာမယ့်သတင်းဘက်တွေမှာလည်းမုတ်တုံမိုးဆက်လက်အားကောင်းဖို့ရှိနေတာမို့မြေပြိုကျနိုင်ပြီးတော့ရေလွှမ်းမိုးနိုင်တဲ့ဒေသတွေကဒေသခံတွေအနေနဲ့အထူးသတိထားကြဖို့နဲ့မိုးလေဝသအရေးပေါ်သတိပေးချက်တွေကိုနားဆွင့်ထားကြဖို့အတွက်မိုးစလနဲ့မိုးလေဝသပညာရှင်တွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံတဝန်းဇွန်လနှောင်းပိုင်းကစပြီးရေကြီးရေချမ်းမှုတွေကြောင့်လူဦးရေစုစုပေါင်း 35,000 ကျော်အိုးအိမ်ဆွန့်ခွာခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယူ UNOCHA ကသတင်းထုတ်ပြန်ထားပါတယ
်။ UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 19 kHz 1063 လိုင်းဒိုမီတာ 19 kHz 15565ไลโดมีดา25กิโลเฮิร์ตซ์11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပြည်အမေရိကန်တန်ကတင်းလာနေညနေပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အမေရိကန်ပြည်တော်စုကိုလာရောက်လို့တဲ့မြန်မာနိုင်ငံသားတွေခီးသွားလာရေးလွယ်ကူစေမဲ့ပြည်ဝင်ခွင့်ဗီဇာအစီအစဉ်သစ်ကိုစတင်လိုက်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကဒီကနေ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ကိုလုပ်ငန်းကိစ္စနဲ့ဖြစ်စေအလဲအပတ်ခီးအတွက်ဖြစ်စေသွားရောက်လို့သူတွေအတွက်ထုတ်ပေးတဲ့ပြည်ဝင်ခွင့်ဗီဇာV1 နဲ့ V2 နှစ်ခုစလုံးကိုတပေါင်းနဲ့ရှောက်ထားနိုင်တဲ့အစီအစဉ်ကိုစတင်လိုက်တာဖြစ်ပါတယ်။ဒီခီးစဉ်အစ်စ်အရာပြည်ဝင်ခွင့်ဗီဇာတစ်ကြိမ်ကို3လတက်တန်းရှိမှဖြစ်ပြီးအာမခံဂျေးလည်းပေးစရာမလိုတော့ဘူးလို့ဆိုပါတယ်။နိုင်ငံခြားခီးသွားလာမှုပိုများလာစေရေးအတွက်ရွယ်တဲ့အနေနဲ့အခုလိုပြည်ဝင်ခွင့်ဗီဇာရှောက်ထားလို့လွယ်ကူစေမယ့်အစီအစဉ်ကိုစတင်လိုက်ခြင်းဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာရှယ်ကပြောပါတယ်။မနေ့2018ခုနှစ်အတွင်းအမေရိကန်ကိုသွားကြမဲ့မြန်မာနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာ14,000နီးပါးထုတ်ပေးခဲ့ပြီးဒါဟာ2015ခုနှစ်ကလည်းဆိုင်40ရာခိုင်နှုန်းတိုးလာခြင်းဖြစ်တယ်လို့ဆိုပါတယ်။2019-2018ပညာသင်နှစ်အတွင်းမှာမြန်မာနိုင်ငံကကျောင်းသူကျောင်းသားစုစုပေါင်း1500ကျော်အမေရိကန်မှာပညာသင်ကြားခဲ့ကြတယ်လို့ဆိုပါတယ်။ဒါဟာအဲ့ဒီနေ့မတိုင်ခင်ပညာသင်နှစ်ကတည်းကနိုင်ရှင်လိုက်ရင်16ရာခိုင်နှုန်းတိုးလာတာလည်းဖြစ်ပါတယ်။တစ်ဖက်မှာလည်းအမေရိကန်ကနေမြန်မာနိုင်ငံကိုလာလေကြတဲ့ခီးသွွားအရေးအတွက်တိုးလာနေပြီးအခုနှစ်ပထမနှစ်ဝက်အတွင်းမှာတင်အမေရိကန်နိုင်ငံသား35,000လာရောက်ခဲ့တာမှာအရင်နှစ်ကတည်းက300ခိုင်နှုန်းတိုးလာတယ်လို့ဆိုပါတယ်။
တရုတ်နိုင်ငံရှေ့ပိုင်းကိုဝင်ရောက်တိုက်ခတ်နေတဲ့ Lucky မှာတိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူ44ယောက်ထက်မနည်းရှိနေပြီး16ယောက်လောက်ပျောက်ဆုံးနေပါတယ်။ဒီကနေ့တနင်္လာနေ့မှာအရှေ့ဘက်ပင်လယ်ကမ်းခြေဒေသရှန်တောနယ်ကိုဝင်တိုက်နေတဲ့မုန်တိုင်းကြောင့်မိုးသီးထန်စွာရွာပြီးရေတွေကြီးနေပါတယ်။ရှန်တောနယ်ထဲမှာ5ယောက်သေဆုံးပြီးတော့9ယောက်ပျောက်ဆုံးနေတယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းကပြောပါတယ်။ဒီနယ်ထဲမှာလူ2,000လောက်လည်းဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်။ခြေချမ်းနယ်မှာလည်း39ယောက်သေဆုံးပြီး9ယောက်ပျောက်ဆုံးနေပါတယ်။NY နယ်မှာလည်းတယောက်သေဆုံးခဲ့ပါတယ်။စီးပွားရေးအရအချက်အချာကြတဲ့ရှန်ဟိုင်းမြို့မှာလည်းမိုးကြီးလေကြီးနေပါတယ်။ဒီနေ့ထဲတရုတ်နိုင်ငံကို6ချိန်မြောက်တိုက်ခတ်တဲ့ Lucky Ma မုန်တိုင်းဟာစနေနေ့အစောပိုင်းတုန်းကခြေချမ်းနယ်ကိုလေပြင်းတိုင်နှုန်းတစ်နာရီ116မိုင်နဲ့စတင်ဝင်ရောက်တိုက်ခတ်ခဲ့တာပါ။မုန်တိုင်းကြောင့်ခြေချမ်းနဲ့ကျန်းစုနယ်တွေအပြင်စီးပွားရေးအချက်အချာကြတဲ့ရှန်ဟိုင်းမြို့ကစုစုပေါင်းလူသတန်းကျော်ဘေးလွတ်ရာပြောင်းရွှေ့ခဲ့ကြရပါတယ်။မုန်တိုင်းကြောင့်စီးပွားရေးအရစုစုပေါင်းထိခိုက်ဆုံးရှုံးမှုကလည်းဒေါ်လာတန်2500လောက်ရှိတယ်လို့တရုတ်ကလာတဲ့သတင်းတွေမှာဖော်ပြပါရတယ်။ လက်ကီမာမုံတိုင်းကြောင့်လင်းခီးစဉ်စုစုပေါင်း 3,200 ကျော်လဲဖြတ်ခဲ့ရတယ်လို့တရုတ်အစိုးရပိုင်သတင်းတွေကထုတ်ပြန်ပါတယ်။ရှန်တောင်ကမ်းလို့အနောက်မြောက်ဘက်ကိုဥတီသွားနေတဲ့မုံတိုင်းဟာတဖြည်းဖြည်းအားလျော့သွားမယ်လို့မူလဝတ္တခံမှန်းချက်တွေကတော့ပြောပါတယ်ရှင်။
မကြသေးခင်ကကိုပိုင်အုတ်ချုပ်ခွင့်ရုတ်သိမ်းခံရလို့မတိမငြိမ်ဖြစ်နေတဲ့ကက်ရှမီးရဒေသမှာအိန္ဒိယအစိုးရစစ်တပ်တွေလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကအီဒယ်အဒါပွဲတော်ကိုအစ္စလမ်ဘာသာဝင်တွေကျင်းပခဲ့ကြပါတယ်။မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးရဒေသပါကစ္စတန်အုတ်ချုပ်မှုဘက်မှရှိတဲ့မူဇာဖာရဘတ်မြို့ကိုအီဒ်ပွဲတော်အထိမ်းမှပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမူကိုရေရှိနဲ့နိုင်ငံရေးကောင်းဆောင်တို့တွေ့ရောက်ခဲ့ပြီးကက်ရှမီးပြည်သူတွေရဲ့ကုက္ကံကြမ္မာကိုဖန်တီးခွင့်ရရဲ့ကိုထောက်ခံကြောင်းပြသခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံကဗလီကျောင်းတွေမှာလည်းတန်းနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဝတ်ပြုဆုတောင်းပွဲတွေကျင်းပပါတယ်။အစ္စလမ်ဘာသာဝင်တွေဆော်ရီအာရေဗျနိုင်ငံမက္ကာကိုတွားခဲ့ကြတဲ့ဖျားဘူးကာလာပြီးဆုံးသွားတဲ့အချိန်မှာဘာသာရေးအရတံမိုးထားတဲ့ Eid al-Adha ပွဲတော်ကိုကမ္ဘာတဝန်းကျင်းပကြတာပါ။ဒီပွဲတော်ဟာတမန်တော်အီဗရာဟင်ရဲ့အလာရှင်မြတ်ကိုကျိုးနွံအနစ်နာခံမှုကိုအထိမ်းအမှတ်ပြုတဲ့ဘာသာရေးပွဲတော်ဖြစ်ပြီးအနစ်နာခံခြင်းပိဆက်ခြင်းကိုထင်ရှားတဲ့ပွဲတော်လို့လည်းအစ္စလမ်ဘာသာဝင်တွေကသတ်မှတ်ကြပါတယ်။အိန္ဒိယနိုင်ငံအိုဒီလီမှာရှိတဲ့18ရာစုနှစ်ကတည်တည်ထားတဲ့ဂျမားမစ်ဂျစ်ဗလီကျောင်းမှာအစ္စလမ်ဘာသာဝင်တွေတိတ်နေချီဆူဝေးဝတ်ပြုခဲ့ကြပါတယ်။
ပီရူးနိုင်ငံလီမာမြို့တော်မှာကျင်းပနေတဲ့ Pan American အားကစားပြိုင်ပွဲတွေအတွင်းစုပေးပွဲအခမ်းအနားတွေမှာနိုင်ငံရေးအရာထုတ်ဖော်ဆန္ဒပြခဲ့တဲ့ American အားကစားသမား2ယောက်ဟာ American Olympic Committee ရဲ့တန်ခတ်မှုကိုခံရဖို့ရှိနေပါတယ်။ Fencing အားကစားသမား Race and Borden ကသူပါတဲ့ American အသင်းရွှေတံဆိပ်စုရတဲ့အတွက်စုပေးပွဲမှာ American နိုင်ငံတော်သချင်းဖွင့်ပြီး American အလံလွှင့်တင်စဉ်မှာမတ်တရက်ဂုဏ်ပြုရမယ့်အစားဒုတစ်ဖက်ထောက်ဆန္ဒပြခဲ့တာပါ။တခါဒီAfrican American တန်လုံးပြည်အားကစားသမား Gwen Berry ကလည်းစနေနေ့ကရွှေတဆိပ်ဆူရလို့ဆုလက်ခံတဲ့အခမ်းအနားအတွင်းမှာ American နိုင်ငံတော်သချင်းဖွင့်စဉ်မှာလက်သီးဆုပ်လက်မောင်းတံပြီးဆန္ဒပြခဲ့ပါတယ
်တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မွန်ပြည်နယ်ပေါင်မြို့နယ်တွင်ကသဲဖြူကုန်းကျေးရွာမှာမိုးများပြီးတော့တောင်ပြိုကျတာကြောင့်အခုချိန်ထိသေဆုံးသူအရေအတွက်ကအယောက်60နီးပါးရှိသွားပြီလို့မိသက်ဦးစီးဌာနကပြောပါရယ်။မိုးကဆက်ပြီးတော့ရွာနေတာကြောင့်လည်းရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာအခက်အခဲတွေကြုံနေရတဲ့အပြင်နီးပညာအားနည်းတာကြောင့်အခက်အခဲဖြစ်နေရတာလို့ရှာဖွေကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေသူတွေကပြောပါရယ်။နောက်ဆုံးရအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခသတင်းပေးပို့ထားပါရယ်
။မွန်ပြည်နယ်အတွင်းနေရအနှံ့ပြားမှာပြီးခဲ့တဲ့ရက်ပိုင်းကစပြီးမိုးပြင်းထန်ရွာတာကြောင့်ရေကြီးရေရှမ်းတာတွေဖြစ်ပေါ်နေချိန်မှာပဲလူသေဆုံးတဲ့အခြေအနေထိဖြစ်ခဲ့ရတာပါဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းရဲ့အရှိန်ကြောင့်မြန်မာနိုင်ငံအနှံ့အပြားမှာမိုးရွာသွန်းနေပြီးမွန်ပြည်နယ်ပေါင်မြို့နယ်တဲဖြူကုန်းကျေးရွာမှာတော့မြေပြိုပြီးနေအိမ်တွေအောက်မှာပိတ်မိနေခဲ့ပါတယ်သေဆုံးသွားသူတွေကလက်ရှိမှာပြန်ရှာတွေ့ထားတဲ့ခန္ဓာကိုယ်တွေရှိနေသလိုပျောက်ဆုံးနေသူတွေလည်းရှိနေသေးတဲ့အတွက်ဆက်လက်ပြီးရှာဖွေကယ်ဆယ်နေတယ်လို့ပေါင်မြို့နယ်ဒုတိယမိသက်ဦးစီးမှုဥတင်တောင်းဦးက VOA ကိုပြောပြပါရစေ
။ဟောနောက်ဆုံးနေ့နေ့ရဒီနေ့ပေါ့ဒီနေ့ရတော့ကြာ3ဦးမှ4ဦးရထားပါရဲ့။တော့စနေ25ချီပေါ့နော်ရှာဖွေတွေ့ရှိမှုစုစုပေါင်း59ဦးရှိတော့ခင်ဗျ။ဘလို့ခက်ခဲလဲတော့ကျွန်တော်တို့တောင်းပြတယ်ဆိုတဲ့အနေထားမျိုးမှာပေါ့လေကျွန်တော်ဒီတောင်းနေရလဲကွာလို့ရှွန့်နေများတယ်ဆွနဲ့မြေသားများရတယ်မှာတို့အတုံးလိုက်ခက်လိုက်ကြိုတာမျိုးဆိုကျွန်တော်ရှာဖွေကြေးလို့ရတယ်မှာတော့သိပြီတာပေါ့အခုကသူကရေမိုးရေများပြီးမှဆိုတော့ချွန့်ရည်ပြီးတော့နွင်ထဲမှာဆိုတော့လေအကုန်လုံးကသူကလေဟာနဲ့မရှိဘူးအကုန်လုံးအလုံးအပြည့်တော့နွင်ရောထဲမှာရှာတဲ့အနေထားမျိုးတွေတချို့ကြနဲ့ရှာဖွေရတဲ့အခက်အခဲကတော့ခုနပြောတော့ပေါ့နော်ဒီအခက်အခဲတွေရှိတယ်ခုနကတော့နွင်ရောထဲရှာတဲ့အခက်အခဲပေါ့တုံးလိုက်ခက်လိုက်ကြမှာတော့ချောချောတူတူရှာရင်တော့ပို့ပြီးတော့အချင်းပြေးတာပေါ့
တိတ်ဆုံးသူဥယေဆက်လက်တိုးပွားလာနိုင်ကြောင်းလည်းဥတင်တောင်းဦးကခံမှန်းထားပါတယ်လက်ရှိအခြေအနေမှာဤပညာပိုင်းအခက်ခဲတွေကြောင့်ရှာဖွေကယ်ဆယ်ရေးပိုင်းခက်ခဲမှုတွေရှိနေတယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတဲ့ရှင်တန်ရေးလူမှုကုညီရေးအသင်းဥက္ကဋ္ဌဦးထွန်းထွန်းဦးကပြောပါတယ
်ဥပေါ်နေရတဲ့ခါကျတော့ကျွန်တော်တို့မနေ့ဆိုလို့ရှိရင်9နိုင်ရနေပေါ့မှာညဆိုလို့ရှိရင်9နိုင်8နိုင်ဒီပေါ့နော်ကျွန်တော်သူ့ဖို့ပြရတယ်ဆိုတော့အဓိကတော့ကျွန်တော်ဒီမှာလုံနေပြီမဲ့လေညမောင်နာနဲ့ကျွန်တော်ဗာလဲစင်ပြီးမှမရှိပါဘူးခင်ဗျာဆိုတော့အထက်ကျဲဆုံးကတော့ကျွန်တော်ပင်လဲပင်ပန်းနဲ့နားစရာလဲနေရာမရှိဘူးမိုးရွာဆိုနေပူ၆လုံနေတာမိုးရွာတော့ပူများပါလေဗျာဟောတော့ကျွန်တော်နားခိုးစရာနေရာလဲမှာကြောမဲ့ဆိုလို့ရှိရင်တော့ကျွန်တော်ခဏပြောတယ်ကျွန်တော်တို့ပြောနေရွှေချင်တဲလေးတွေတူပြောမှာပဲအဲ့လိုပဲအဲ့ဒီအနေပေါ်မှာနေပြောမှာကျွန်တော်ဒီမှာတော့လောလောဆယ်တော့ကျွန်တော်ရှာဖွေကျဲသေးပေါ့နော်ကျွန်တော်မိသက်တက်ဖွဲ့တွေရဲ့ တော့ကျွန်တော်စစ်တပ်ကအားရရပေါ့နော်ကျွန်တော်အလုပ်ကူပေါင်းလို့မှဒီမှာလုပ်ကြင်မြပါရခင်ဗျာ
မုတ်တုံကာလာရေကြီးမှုတွေကြောင့်ပြီးခဲ့တဲ့2ရက်အတွင်းမှာပဲမြန်မာနိုင်ငံတဝန်လူဦးရေ 12,000 လောက်အိုးအိမ်ဆွန့်ခွာပြီးလူဦးရေစုစုပေါင်း 38,000 ကျော်ဟာယာယီရေဘေးရှောင်စခန်းတွေမှာခိုးလုံနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူး UNOCHA ကဩဂုတ်လ10ရက်နေ့နောက်ဆုံးရသတင်းတွေပေါ်မှာအခြေခံပြီးထုတ်ပြန်ထားပါတယ်။ဒါ့အပြင်ဂျွန်လနောက်မိုင်းကစပြီးရေကြီးရေရှမ်းမှုတွေကြောင့်လူပေါင်း 35,000 လောက်အိုးအိမ်ဆွန့်ခွာခဲ့ရတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ညကစလို့မွန်ပြည်နယ်မှာမိုးသီးထန်ပြီးရေကြီးလာတာကြောင့်တချို့ဒေသခံတွေရေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့အများစုကတော့မိမိတို့နေအိမ်တွေမှာပဲနေနေကြတာပါ။လက်ရှိရေဘေးနဲ့ပတ်သက်လို့မွန်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်မိကွန်ချန်ကအ
ဲ့ဒါပဲကတော့ဟုတ်တယ်မဟုတ်ပဲချမ်းမှပြည်ရှင်ကျွန်တော်တို့စမ်းသပ်ဖို့ပေါ့နော်။အဲ့ဒီမှာကျွန်တော်အရောက်ဘူအောင်ရှိရတော့တစ်ခုတစ်ခုချင်း300ကျော်ပေါ့600နှစ်ခုပေါင်းဆိုရင်600-900လောက်ရှိတယ်ကျွန်တော်ဟုတ်တယ်မှာတော့ကျွန်တော်တို့ကအယောက်200လောက်ရှိတယ်ပေါ့အဲ့ဒါတော့ရေကျဝိုင်းမိုးတိမ်ဝိုင်းဆိုတော့ပြန်တွေ့မှာတစ်ပြန်နေကြတာပေါ့နော်ဒီတက်လိုက်ကျွန်တော်အဲ့စခန်းကိုပြန်ပြီးတော့သူ့ကြောင်းပေါ့ကျွန်တော်ရတယ်ပြန်ပြီးတော့နေတယ်ဟောကဟိုရှေ့ပဲကျတော့ခါရအိမ်ကြီးကသူ့ကခြေတန်းခြေပြီးသူ့အိမ်နဲ့ခြေတန်းခြေပြီးဆိုတော့သူ့အိမ်မှာပဲသူ့နေတယ်ဒါမှရေကကြီးတယ်ပေါ့နော်အဲ့လိုမျိုးမျိုးတွေညစ်ပြီးနားမှာပေါ့နော်အဲ့ဒါလည်းအဲ့ဒါ300ကျော်တယ်နံပါတ်ရဲ့ဒီတော့ကဟိုမော်ကြီးရဲ့အပန်ကျင်းရဲ့အဲ့ဒီတော့တုံးရကြီးပဲအင်ဂျီကတော့အင်ဂျီကတော့ဟိုကတော့သူက240အပန်ကျင်းကြီး240စံတာလေးကတော့အင်ဂျီ100ကျော်လို့ပါတော့ပေါ့ဒီလိုပုံပြတဲ့ပိုင်းကြီးတဲ့မပြုတ်တဲ့ပိုင်းလေးတွေလည်းရှိတယ်
ရေမျိုးနဲ့မကြီးကြီးရွာမှလည်းရေကြီးမြေပြုံမှုတွေကြောင့်ကွန်းချံမှာနေထိုင်သူတဦးသေဆုံးခဲ့ကြောင်းဒေသခံသတင်းတွေကဖော်ပြထားကြပါရယ်ရေမျိုးရန်ကြီးအောင်ရန်မျိုးအောင်တိရိနန္ဒာရက်ွက်တွေနဲ့ချောင်းတောင်ကျေးရွာတွေမှာရေနစ်မြုပ်ခဲ့ရပြီးရေဘေးဒုက္ခသည်2000နီးပါးရှိတာကြောင့်ကယ်ဆယ်ရေးစခန်း3ခုဖွင့်ထားရပါတယ်ရှင်
VOA သတင်းတော်မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံတဝက်ရှိသတင်းပတ်တွေထဲမှာမိုးလေဝသအခြေအနေဘယ်လိုရှိမလဲဆိုတာကိုလည်းကြည့်ရအောင်ပါ။မြန်မာနိုင်ငံရဲ့ကမ်းရိုးတန်းတစ်လျှောက်မှာတော့လေဖိအားနဲ့ရေဝင်ကဆက်ပြီးတော့အားကောင်းနေတယ်လို့မုတ်တုံလေးကလည်းအားကောင်းနေစေရှိတာမို့လို့ဒီရက်ပိုင်းနေ့အတွင်းမှာမိုးပေါ်ပြီးတော့မှရောက်လာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးလိုက်ပါတယ်။လက်ရှိရေကြီးနေတဲ့ဒေသတွေမှာနေထိုင်တဲ့ပြည်သူတွေအနေနဲ့တဘာဝဘေးရန်ရဲ့ကာကွယ်ရေးအဖွဲ့တွေရဲ့လမ်းညွှန်မှုတွေအတိုင်းသတိထားနေထိုင်ကြဖို့ကိုလည်းတိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းစံဟင်းကသတင်းပေးပို့ထားပါတယ်။
မြန်မာပင်လယ်ကယ်ဝန်းတန်းတစ်ချောင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရောင်ဝန်းကြောင့်ကယ်ဝန်းတန်းတစ်ချောင်းနဲ့ကမ်းလွတ်ပင်လယ်ပြင်မှာတနအီကုမိုင်40နှုန်းနဲ့မိုးသက်လေပြင်းကျောက်အောင်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဦးစီးမှုချုပ်ဒေါက်တာကျော်မိုးဦးကပြောပါရယ်လေဖိအားနဲ့ရောင်ဝန်းကြောင့်မိုးရွာသွန်းမှုပိုများပြီးရေဝင်ရောက်လာနိုင်တဲ့ဒေသတွေကိုလည်းဒေါက်တာကျော်မိုးဦးကအခုလိုသတိပေးလိုက်ပါရယ
်ထိုင်မှာတော့မိုးပိုလာနိုင်တဲ့အနေအထားမျိုးတွေရှိတယ်ပေါ့နော်ဒီလေဖိအားနဲ့ရောင်ဝယ်ရှင်ကြောင့်လို့ဒီမုတ်တုံနဲ့ကောင်းနေတဲ့ကြောင့်ဒီမြန်မာကန်ဟိုရန်လျှောင်းနဲ့ကန်လုပ်ပင်နယ်ပြင်မှာတော့အရင်ပိုင်းကမိုးသက်နေပြင်းကြောင့်ဒီတော့မှအနိုင်ကြီးနေတယ်နော်ဒီလိုမျိုးမိုးသက်နေပြင်းကြောင့်လည်းရှိမှနဲ့ကျွန်တော်တို့အေးပြင်းပြင်းနေတွေကတနအီမိုင်40နောက်ထိတော့တိုင်နိုင်တဲ့နေထိုင်မျိုးရှိတယ်။တိုင်မြင်ကတော့ကျွန်တော်တို့ဆဲပြီးခြုံနိုင်တဲ့နေထိုင်မျိုးရှိပါတယ်။ဟုတ်ကဲ့။ဒီတက်လာနိုင်တဲ့ဥစ္စာတော့ကျွန်တော်တို့ဒီမဝင်မြင့်သာပေါင်းပေါ့နော်သာပေါင်းကတော့သူကစိုးရင်မရောက်ဖို့တော့9စင်တီမီတာပဲလို့တော့တယ်ရောင်းဟင်းကတော့တက်လာတော့တရက်ကိုတော့3စင်တီမီတာနုံအောင်နဲ့တက်တယ်ဘောနော်အောက်ကဒီပတင်ရံနဲ့ဒီတက်ရက်ချင်းနေတဲ့ညောင်ဒီရန်တောင်ခံနေတဲ့တကြောင်လို့တော့ဒီတာဘောမှာတော့ဒီနောက်နေ့လောက်ဆိုတော့ဒါဆိုရင်မရောက်နိုင်တဲ့နေထိုင်မျိုးရှိတယ်နောက်တစ်ခါတော့ကျွန်တော်တို့ဒီဘကိုးဘောနော်ဘကိုးမှာလည်းကျွန်တော်တို့ဒီဒီရပိုင်းမှာဒီဝိုးတိုင်းဒေသကြီးမှာမိုးများနေမိုးများနေတဲ့နေထိုင်မျိုးရဒီဘကိုးမှာတော့ဒီနေ့ဒီရေတက်လာတာနှစ်ပီဝင်ဒီမှာတော့တက်လာတဲ့နေရာမျိုးတွေရှိတယ်ပေါ့နော်။ဒီဝင်ရောက်နိုင်မှုတွေရှိလာနိုင်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ဆိုရင်မနောက်နေ့တွေတော့ဆိုရင်မရောက်နိုင်တဲ့နေထိုင်မှုတွေတော့ကျွန်တော်တို့သတင်းထုတ်ပြန်ပြီးထားပါတယ်။နောက်တစ်ခါတော့ကျွန်တော်တို့ဒီဗီလင်းအမြင့်ရလဲဒီသူကတော့ဒီပြန်တက်တဲ့နေထိုင်လေးရောက်နေပေါ့နော်။ရောက်နေရင်ညာသူကတော့ဒီဆိုရင်မရောက်ဖို့အတွက်ကိုတော့လေဝဲတော့လို့ပြီးပေါ့နော်။ဒီလည်းနည်းနည်းတော့အဆောင်ကြီးရမယ်နေထိုင်မှုတော့ရှိပါတယ်ဟုတ်ကဲ့။
မြန်မာနိုင်ငံမှာမိုးရွာသည့်အတွင်းပြီးခဲ့တဲ့နှစ်တွေကအခုလိုမိုးများလည်းရှိပေမဲ့လည်းချင်းပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာသာတောင်မြူတာတွေရှိခဲ့တာပါအခုနှစ်အတွင်းမိုးဆက်တိုက်ရွာသွန်းပြီးကရင်ပြည်နယ်၊မွန်ပြည်နယ်နဲ့တရင်တိုင်းတိုင်းဒေသတွေမှာ မြေကြီးတူတာတွေတောင်ပြိုတာတွေစုစုပေါင်းပေါင်းကြုံတွေ့ခဲ့ရပါတယ်လက်ရှိအခြေအနေတွေအရရေမီးတံခံနေရတဲ့ပြည်သူတွေအနေနဲ့မိမိတို့ဒေသမှာရှိတဲ့တဘဝဘေးအန္တရာယ်ကာကွယ်ရေးအဖွဲ့တွေရဲ့ညွှန်ကြားမှုအတိုင်းသတိထားနေထိုင်ဖို့ကိုလေဒေါက်တာချုံဝင်းဦးကအခုလိုတိုက်တွန်းထားပါသေးတယ်
ဒီဝင်ရောက်နေတဲ့ area ဒီမှာရှိတဲ့ပြည်သူတွေအနေနဲ့လည်းလက်ရှိမှာတော့ဒီသမားပြည်အနေနဲ့ကာဝေးရေးအဖွဲ့ကြီးရဲ့ညွန်ညွန်ကျန်းပိုင်းယူနေတယ်ပါလေ။သမားပြည်အနေနဲ့ကာဝေးရေးအဖွဲ့ကြီးကနေပြီးတော့မှဒါကျွန်တော်တို့ဒီ VPN နဲ့ကျန်းတဲ့နေရာဒီမှာဒီခေတ္တကနာကုလုံဟန်အဲ့ဒီနေရာဒီမှာခေတ္တကနာသွားတော့ကုလုံနေထိုင်နေမှာတော့
ပြီးခဲ့တဲ့ဇပိုင်းတွေအတွင်းမြန်မာနိုင်ငံအောက်ပိုင်းကမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းနဲ့တနင်္သာရီတိုင်းခံနေရာအနှံ့အပြားမှာမုတ်တုံမိုးရွာသွန်းမှုများလာကြောင်းရေကြီးရေချမ်းဖြစ်တာမြေပြိုရာတွေဖြစ်နေပြီးမိုးပြင်းနဲ့အတွင်းမှာတော့ဒီတဘောဘေးအန္တရာယ်တွေကိုအဆိုးရွားဆုံးခံစားနေရတာဖြစ်ပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်မြန်မာနိုင်ငံအနှံ့အပြားမှာလက်တလောကြုံတွေ့နေရတဲ့ရေဘေးဒဏ်ကြောင့်လူအတော်များများအသက်ဆုံးရှုံးခဲ့ရတယ်လို့လမ်းမဆက်သွယ်ရေးတွေပြတ်တောက်ပြီးလူထောင်ပေါင်းများစွာဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ်နှစ်စဉ်ကြုံတွေ့နေရတဲ့ဒီရေဘေးဒဏ်ခံရသူတွေအတွက်ဘေးတွေမှာအကူအညီပေးတာထက်ရေကြီးမှုဒဏ်တက်တာအောင်ဘာတွေကြိုတင်လှုပ်ဆောင်ထားသင့်ပါသလဲဆိုတာနဲ့နိုင်ငံတော်အစိုးရအနေနဲ့ရောပြည်သူတွေအတွက်ဘလို့ရေရှည်ပြင်ဆင်မှုတွေလှုပ်ထားပေးသင့်ပါသလဲဆိုတာတွေကိုအခုလာမယ့်အင်္ဂါညဓာတ်ရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့ရဲ့ရုံးဖုန်းနံပါတ် 1-239-382-5554 ကိုကြိုတင်ဆက်သွယ်နိုင်တယ်လို့အီးမေးလ်နဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလိုသူတွေအနေနဲ့ bamis@voanews.com ကိုရေးသားပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။မနေ့ပြန်အင်္ဂါညဓာတ်ရက်လေးလိုက်စီစဉ်မှာသောတာရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ဆက်ပြီးတော့စည်ရေးတင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ဘက်ကအဖမ်းဆီးရတဲ့တရင်ကိုပြောပြပေးချင်ပါတယ်။ရခိုင်ပြည်နယ်ဘူးစည်းတော်မြို့နယ်ကြောက်ရံကျေးရွာအုပ်ချုပ်ရေးမှူးတဦးအပါဝင်3ဦးကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းထားတယ်လို့တပ်မတော်ဘက်ကပြောပါတယ်။စည်ရေးပဋိပက္ခတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာ AA တိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဲချက်နဲ့ဒေသခံတွေဖမ်းဆီးခံနေကြရတာမှာကတော့တိရတဲ့အရေးအတွက်ထက်ကိုပိုများနိုင်တယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်တက်မတော်နဲ့အေအေးကြားမှာလည်းတိုက်ပွဲတွေကဆက်ဖြစ်နေစေဖြစ်ပါတယ်။အခြေအနေအပြည့်စုံကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ကြောက်ရံကျေးရွာတွင်ကျေးရွာအုပ်ချုပ်ရေးမှူးအပါဝင်လူ3ဦးကိုအေအေးရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်သွယ်ကြောင်းစစ်ဆေးတွေ့ရှိပြီးတမတော်လုံချုံရေးတပ်ဖွဲ့ဝင်တွေကလည်းထိန်းသိမ်းထားတယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းရေးမှူးဘူမှုချုပ်စုံမင်းထွန်းက VOA ကိုပြောပါတယ်
ကျွန်တော်ရွာအုပ်ချုပ်မှုပိုင်းပေါ့အဲ့မှာ3ယောက်စစ်စစ်ကကြီးဈေးဝအုပ်ချုပ်မှုတွေအကြောင်းဆရာတရားနဲ့နောက်တစ်ယောက်ရယ်ကျွန်တော်တို့ဟိုဟာခစ်တာထိန်းသိမ်းထားတာရှိပါတယ်သူတို့ဆရာတွေကဒီနဲ့ဆက်သွယ်ထားတဲ့အာဆက်သွယ်ရေးတို့တွေ့ရှိတဲ့အတွက်ခစ်တာထိန်းသိမ်းထားတာရှိပါတယ်ကဲဆန်းကိုအနန္တတွေကျွန်တော်ထုံးထုံးနည်းနဲ့အညီပဲဆောင်ရွက်ပါပါ
ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ကမြန်မာစစ်တပ်ကနေကြောက်ရံကျေးရွာတွင်တရင်ရရှာဝေစစ်ဆေးရမှာကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်မောင်ကျေးရွာမူလတန်းပြဆရာဦးနိုင်အောင်ထွန်းနဲ့တငါလုပ်ငန်းလုပ်ကင်သူကျော်သူစိုးတို့ကိုအေအေဖွဲ့နဲ့အပြန်အလှန်ပြောဆိုဆက်သွယ်ထားတဲ့အထောက်အထားတွေ့ရှိရလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကစိန်သိမ်းထားပြီးလှုပ်ဆောင်လှုပ်နီးနဲ့အညီလိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေတရင်ထုတ်ပြန်ထားပါတယ်စည်ရည်တင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကျေးရွာကအုပ်ချုပ်ရေးမှူးတချို့ကိုအေအေဖွဲ့နဲ့ဆက်သွယ်တဲ့ဆိုပြီးအရင်ကလည်းဖမ်းဆီးမှုတွေရှိခဲ့ဘူးပါတယ်။ဒီလိုဖမ်းဆီးခံရတဲ့အခြေအနေတွေကြောင့်တာဝန်ကနေနှုတ်ထွက်သွားတဲ့ကျေးရွာအုပ်ချုပ်ရေးမှူးကြီးအတွက်ဟာလည်းဥယျာတရားဆက်မနေရှိနေပါတယ်။ဘူတီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကတော့မြန်မာစစ်တပ်ကနေမနေ့ကရွာသား73ဦးကိုဖမ်းဆီးထားပြီးဒီကနေ့မှတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့အဲ့ဒီထက်က5ဦးကိုဖမ်းဆီးထားတယ်လို့ပြောပါတယ်။
နောက်ဆုံးအချိန်တွေကမနေ့ကဖန်တော်တဲ့လူတချို့ပြန်လဲလာပါတယ်။ကိုလုံးတော့ကျွန်တော်ပို့တဲ့ဈေးနဲ့မှာတော့ဈေး3ယောက်လောက်ပါတယ်။တချို့ပြန်လဲလာပြီးတော့အဲ့ဒီမှာပြန်ခဲ့တဲ့လူက5ယောက်ပဲပြန်ပါတယ်။ပြန်တဲ့လူတွေကလက်သေးလိုက်ပါတယ်
။ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့တုန်းကဘူရီတောင်မြို့နယ်ပြင်ချောင်းကျေးရွာမှာသာဝန်ထမ်းဆောင်နေတဲ့မူလသန်းပြအကြောင်းဆရာတူကိုမြန်မာစစ်တပ်ကနေမတင်ကလို့ဖမ်းဆီးစစ်ဆေးရမှာအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်သွယ်နေတယ်ဆိုတဲ့အချက်လက်ကိုတွေ့ရှိရလို့အကြမ်းဖက်တိုက်ဖြည့်ရေးဥပဒေပုံမှန်90ကကြီး50ခခွေးတို့နဲ့အမှုဖွဲ့အရေးယူထားပါတယ် Lashi Chinti do Yakambina Dwema, Yama Sitana E. Pueduja, Taipuri Selepi Bwani Rava. Munega Sani Nima, Chakdo Mune Apawa Yuane, Kwaso Yua Jama, E. Puene Yama Sita Doja, Taipuri Pipua Kerelu, E. Pue Piohuya Kaindu Kaga Piovare.
Munega Yato Mune Apawa.
ความสงสารมันเนี่ยกูน่ะยังงานมันนี่มาเอ็มมาโฮแต่กูคิดกันสิเลยมาสุดท้ายเอ็มมางานเลี้ยงข้าเอ้าชิ้นหนึ่งมาอย่างละประมาณสักจังหวะที่โน้ตดีแค่ตัวกันเองที่แค่ตัวกันเองมาอุจจาระส่งไปแล้วแต่ยังได้ตัวเลยสิตั้มรอบพี่คุยอะผมไม่เจอสมิงทงอะไรจังหวะมีเนี่ยด้วยแต่กูพี่ป๋อเราไม่ใช่ผู้รู้เบื้องสุดแค่เดียวมันนี่ก็ยังอุ้มอยู่เนี่ยเนี่ยมองดมอยู่เนี่ยแบบมาแต่กูเนี่ยผมบอกกูไม่พี่ป๋อแค่เดียวสุดว่าเลย
ก็ที่ว่าอย่างเช่นเราอยากอุ้มสิ่งนี้มาไว้เช่นมาอยากอุ้มก็จะดูสิ่งที่ว่าสิ่งนั้นมาเช็คได้เราเนี่ยจะรู้ว่าตรงไหนเราเกาหลีเลยแต่ที่แก่ทางยาชิมุดอมชิมเอาเป็นรูปมองดูเป็นมาดอกมันจะเป็นเส้นไหนก็มาเรามุ่งไปตรงโบกัสชีวิตจีวันอะไรเรามาบอกมองดูผมบอกว่ามุ่งพิเศษมาที่การมุ่งเดียวไม่ใช่เป็นแบบเพื่อเลือกเชื่อสุราสงสารนี่เสียลูกตัวกันสุวาเร
ยี่ห้อมีเนื้อเรื่องมาเมื่อมาสิตาเนี่ยเอ่ยพ่อรู้จักไต้หวันเลยสับเชื่อใช่ไหมเว้ยสิบเอ็ดเจ้าตัวก็เลยอุยกันเลยตอนนี้จะใช้ตัวละในบีกูสูงยิ่งชอบตั้งเราสิละในบีลูกกูยิ่งไปพ่อเลยก็เปลี่ยวไปเลยแต่เป็นปริบกับพิเศษด้วยเอ่ยเนี่ยพัฒนาได้สูบีมาถึงกันมุ่งเนี่ยพันสิ่งที่ขยันดูยี่ตัวกันเลยในยานีบ้าสิละในบีพิบาร์เลยคุณยา
ฟิวเอ็มมาไว้ตรงนี้เราในกูเองตรงนี้เป็นโปรแกรมที่บาร์เรชินตรงนี้เราเนี่ยในเกี่ยวกับเรื่องวาริการ์ดที่เราบ้าไปฟิวเอ็มมาไว้ที่วิซีเซนกูเนี่ยคนในงานนี้คนในกูเอที่สามยอดชูจานในจ้าบาร์เรชินน้องในงานจ้าเนี่ยกูในงานนี้เซนไอที่ทุ่งเรือเป็นเรื่องวิซีเซนกูมาเลยที่ไลน์โดมิดันสังอาตุ้งจันทร์ในงานจะเดินเนี่ยไลน์โดมิดันที่อากูเซรุกันในเพย์ยูน่าเซนไอมาเรชิน
ซีซั่นนี้สมุดตะเข็มมาเราส่งยาดรินจินโจกูกู้ซองวินไลน์ทะเลเปียบยาไปบ้างเช่นฮ่องกงก็สนับสนุนดูดีกว่าที่เกี่ยวนี้ตะพอดีกันเยี่ยมอยู่บ้างเลยราวจีซันนี่เนี่ยพิคับปีเรนเอาตัวตาทรานิจาร์สนับสนุนดูดีฮะแต่นี่เราเนี่ยสบายง่ายเลยไม่งูอาคัมปีลานี่ไปสนับสนุนกันจ้าวเลยฮ่องกงจอมบัวยักษ์ก็ตัวมีมาที่กันยาตัวดัซเน่ชิชิกับีแต่มีโลหะเลยมีกงเวรเนี่ยปีนี่เรื่องสบายเลย เปิดเชียงเชื่อใจจุลศรีโกมินิคุปเชตเนียวเตก้ามีมาสิตาไปไมเคิลโกมินิเนปองสัลโลกัยมูริโกยาเซนไลจังจินยาไลบันเนตาฮาติจัลลุลาเดมีมาในงานเซียกุลาตมะกะเชลเลชาพุยพุยยูเอ็นเอฟเอฟมะมีมาสิตาเนสัสสันยิพิลาไลเดปัตมาซงปีปาโกมินิคุปเชปาร์เรกุลาตมะกะเอจัมปิจักุไลนาเรนีเนมีมาสิตากะเชียไปเซนทาร์เรไมเคิลมูไบโกมินิเนสัสสันมูริพิจัดเอาตัวเมลูโอโกลาชอยนีมาโกมินิกะจินยาเจทุบยังไงบันเนมีการพิจารณาจุก ลายเอาเลยเนี่ยมันในงานได้คิดตัวลายเลือกคู่เซมเปียวงเงินวีซ่าซีซันที่ก็สัตย์ในใจยังคงอยู่มาชีเรอเมริกันตายงานที่กินเนี่ยจริงๆจะทบยังไงเลยอเมริกันก็ลงงานเกษตรในพิเศษเลปะคีซินตัวพิเศษตัวเอาลุดูรีตัวทบไปเลยพิวงเงินวีซ่า B1เนี่ยB2นะคู่จะลงดับเบิลในเช่าท่านในเนี่ยซีซันก็สัตย์ในใจพิบาร์เลย มุ่งพินเนี่ยปั๊มยูเนี่ยมาโมเดลทางสายยาตัวมือเดียวจะต้องเปลี่ยวจ้ามือด้วยที่ส่งตัวงานจะต้องทำในสิ่งนี้เปลี่ยวส่งในตัวเรื่องเลยเสร็จสับพูนิจาวาเลยมุ่งพินเนี่ยเดี๋ยวงานมีอะไรต่อมีมาเยี่ยมจีเรื่องคันยาบีเท่าเนี่ยชีเรดูขาดเลยฮะเยี่ยบอกเกษตรกรนี่มาโคลนิจาวาเลยคุณ
ตอนนี้นายจะเนี่ยเงินด้วยเราส่งติดทาร์เรตเรียนจริงๆกูก็ส่งเงินหลายงานจริงๆปีเกล้าพี่บาร์เรชินที่นี่เนี่ยเงินซีซันทั่วโลกยังมุกอาโกเอาอังพี่บาร์เรสบายใจแต่เพื่อนจริงๆก็เออสันตุสพี่บาร์เรชินจะมาก็สมมาที่นี่เนี่ยเงินซีซันนี้ก็ทาวิวตินส์ปีเกล้าพี่บาร์เรยันเนี่ยเงินซีซันที่มาเป็นส่งตาบ้านเช่นเราเนี่ยกูนายใจเด็กขาดทับบีโร่ทุ่งลิมเบเมย์ยามบ่ายซีซันมาพี่มีโร่ส่งใจยาออกมา ဗီဒီယိုကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်တော်တာရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.
From Washington.